ညမာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုအပြင်းထန်ဆုံးရှုံချလိုက်ပြီးအတိတ်နဲ့ပြစ်စုံဗန်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။အန်ယူဂျီဂျာကလာဆိုရကကြိုဆိုလိုက်ပေမဲ့စစ်ကောင်စီကတော့ကန့်ကွက်လိုက်ပါတယ်။ဥတီမောင်တန်တင်ပြပေးထားတာနားဆင်ပါရှင်။
ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညီရေးဆိုရအန်ယူဂျီကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုကောင်ထေဖော်နိုင်အောင်အန်ယူဂျီဆိုရကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီကလုံထုံးလုံမီနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည်းခိ
အတိုင်းနဲ့တိစ္ဆောက်ပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကအေဒီလာတရနေ့ကစောင့်ချက်ခဲ့တာဖြစ်ပါတယ်။လူခွင့်ရေးဆိုင်ရာမင်္ဂလာရေးရထိုးနဲ့တိုက်ခိုက်ရာရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှာဆိုပါတယ်။
NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုပြောပါတယ်စစ်တပ်ကတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူးဒါကတမိုင်းစဉ်ဆက်တစ်ခုလုံးမှာထင်ရှားတဲ့အထောက်အထားဖြစ်ပါတယ်ဘလောက်ထိပဲငြင်းဆန်ငြင်းဆန်သူတို့ရဲ့ငြင်းဆန်မှုကဘလို့မှကျွန်တော်အယာမထင်တော့ဘူးအခုလိုမျိုးခေတ်မီ
IT နည်းစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ချက်လို့လည်းမရသလိုဒါကိုဘလို့မှငြင်းဆန်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိန်ညာငြင်းဆုံမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ကြရတဲ့ပြည်သူတွေရဲ့အတန်နဲ့အလွယ်တကူခြေဖြတ်နိုင်ပါတယ်အလားတူပဲလွတ်လပ်စွာအသေးသေးဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့ စည်းဖို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ကြီး ILO ကလည်းဆုတ်ဖြတ်လိုက်ပါတယ်။ ILO ဟာနိုင်ငံရေးသွတ်သွင်းသည့်အချက်အလက်များမဟုတ်ပါမှန်သည့်ဆွဆွဲချက်များနဲ့ဆုတ်ဖြတ်လိုက်တာဖြစ်တယ်လို့လည်းအလုပ်သမားဝန်ကြီးဌာနက AB လ၄ရက်နေဆွဲတဲ့ကြေညာချက်မှာပြောထားပါတယ်။မြန်မာအလုပ်သမားသမဂ္ဂများ Confederation ရဲ့ဥက္ကဋ္ဌဦးမောင်မောင်ကတော့အခုလိုဆိုပါတယ
်2nd March ပါပါဆရာလို့ဒီမှာတမက16ဖွဲ့ကိုမတရားကင်းကျင်လာလိုက်တယ်နော်နောက်တစ်ခါအရှိပိုင်းခရင်တင်ရယုံမှာလေတူတော်တဲ့တင်ဒီဝမ်းမှာဘေးဆက်လေးနဲ့မှာကျွန်တော်တို့ CDO ကအမှုဆောင်အားလုံး28ယောက်ကိုရာဇဝတ်ကြီးပုံမှန်124နဲ့အမှုဖွင့်ပါတယ်ခင်ဗျာနော်နောက်ထပ်တစ်ခါဇူလ17ရက်နေ့မှာအဲ့ဒီအမှုဆောင်28ယောက်ကိုပဲ passport တွေကို void ထူတော့ဒီကဲလို့ပြီးတော့တန်ရုံးနေအားလုံးကိုပို့ပါတယ်ခင်ဗျာ။နောက်တစ်ခါကျွန်တော်တို့ရဲ့ဒီရဲဘော်ပေါ့နော်ကျွန်တော်တပ်ထုတွင်းကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနက်နေ့ဆန္ဒပြနေဆိုတနက်နေ့ပြစ်ခံပါဒါကလည်းအားအလုံးပါရောက်နေပါတယ်ခင်ဗျာ။နောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာက17ယောက်ကိုမိရှုတဲ့အချိန်မှာကျွန်တော်တပ်ထုတွင်းက၄ယောက်ပါပါတယ်ခင်ဗျာ
။အခုလိုလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေးကောင်စီဆုံးဖြတ်ချက်တွေကောင်းထဲပေါ်လာအောင် NUG အစိုးရကဆောင်ရွက်မဲ့အကြောင်းတွေကိုလည်းဥရောမျိုးမင်းကအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်တွေထွက်လာအောင်လူခွေရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းနေပါတယ်ဒီအောင်လည်းမပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်ရှိကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့တချိန်မှမှာကျူးလွန်တဲ့စစ်ရာဇဝတ်ကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလူခွင့်ရေးကိစ္စရပ်တွေကိုပေါင်းစည်းဆောင်ရွက်ကြဖို့တိုက်တွန်းတာကိုလည်းကုလသမဂ္ဂအေဂျင်စီအမျိုးမျိုး၏ကြွမ်းကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ